Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်ဇွန်လ17ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိမြရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါတောင်ကိုရီးယားကတို့တင်မောနင်းမြုပ်မှုအတွက်လိုရှိနေတဲ့တင်မောပိုင်ရှင်ကိုဖမ်းဖို့ခရီးရန်ဖျားချောင်းတစ်ခုရဲ့ဒီနေ့ရဲတွေဝင်စီခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့ပိုင်ဆိုင်မှုအငင်းပွားနေတဲ့မဟာတန်တိဒုက္ခဗုဒ္ဓသာသနာပြုချောင်းကိုမင်းညားကရဲတွေနဲ့ဝိုင်းပြီးတော့ချောင်းကိုချိတ်ပစ်လိုက်ပါတယ်တခါဥရနိုင်ငံမြောက်ပိုင်းမိုးဆူးမြို့မှာအကြမ်းဖက်မှုတွေထပ်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်ဒေသခံတိုင်းတဲ့ချီနေအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးမှာတော့မဟာတန်တိဒုက္ခကြောင်းတော်ကြီးကိုညအချိန်မှာဝင်ရောက်စီးနှင်းမှုအခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်
အဲ့တော့ဒီခုလိုရှိတာပေါ့သမန္တကြီးတို့ကကြောင်းကြအောင်ပေါ့ဒီမှာဒီခုနသမန္တကြီးကတော့စေကောင်းစေနာကောင်းနဲ့လှုပ်ပြီးတယ်အခုတလူဖြစ်တဲ့သူကဒီခုလိုရှိ
တာတော့ဒီဗုဒ္ဓသာသနာပြုပြည်နယ်ဆရာတော်ဘုရားကြီးရဲ့မိန့်ကြားချက်ပါရှင်ပြည်စုံကိုမကြခင်မှာတင်ပြပေးပါမယ်နောက်မြန်မာနိုင်ငံရဲ့အပြောင်းလဲကြောင့်တရုတ်နယ်ဆက်ဆံရေးကိုထိခိုက်မှာမဟုတ်ပါဘူးလို့တရုတ်နိုင်ငံသားရဲ့ဒုတိယဝန်ကြီးကပြောဆိုလိုက်တဲ့အကြောင်းမကွေးမြို့မှာတော့တိုက်လေဒဇင်ပြက်ကျခဲ့တာမို့အဲ့ဒီအခြေအနေပြည်စုံနဲ့အတူအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်ရေးသားတဲ့စာအုပ်မှာမြန်မာအကြောင်းဘာရီများထည့်သွင်းရေးသားထားလဲဆိုတာဒီကိုဒီညနေခင်းမှာကြားကြရမှာဖြစ်ပါရရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ခင်ပြထွေးနဲ့ဒေါခင်မြတ်သက်တို့ကကြီးညာပေးကြပါအောင်ရှင်
တောင်ကိုရီးယားနိုင်ငံမှာဧပြီလတုန်းကကျိုးပိုးရင်ရင်တစင်းနှိမ့်ပြီးလူ300ကျော်သေဆုံးခဲ့ရမှုနဲ့ဆက်ဆက်ပြီးတော့အလို့ရှိနေတဲ့စီးပွားရေးသမားတဦးကိုရှာဖို့ထောင်ပေါင်းများစွာသောတောင်ကိုရီးယားရဲတွေဟာဘာသာရေးဆိုင်ရာနေရာတစ်ခုကိုဒီကနေ့စီးနှင်းဝင်ရောက်ခဲ့ပါတယ်။အထူးကြုံနေနေရေးဝစ်ဆုံဝစ်ဆင်သားသူအများပြားပါတဲ့ရဲတပ်ဖွဲ့ဝင် 6,000 လောက်ဟာအေဝင်ဂေလိဘက်တစ်အသင်းဝင်ခရီးယန်ကျောင်းဝင်းထဲကိုဝင်ရောက်ခဲ့ကြတာပါ။you pyong and ha အဲ့ဒီကျောင်းကိုပူတဲ့တူထောင်ခဲ့တဲ့သူဖြစ်ပါတယ်ဆိုမျိုးတော်ရဲ့တောင်ဘက်မိုင်90အနီးပါအကွာမှာရှိတဲ့ဖျားကျောင်းမှာခဏတာအခြေတင်ဖြစ်ပြီးတဲ့နောက်ရဲတွေကျောင်းဝင်းထဲကိုဝင်သွားခဲ့ကြတာပါဒီယုံဖျောင်းအန်ဟာစီဝေါ်ကျို့ပို့ရေရင်ကိုပိုင်ဆိုင်ပြီးတော့စီမံခန့်ခွဲလုပ်ကင်နေတဲ့ချောင်ဟဲချင်းရေကျောင်းကုမ္ပဏီကိုလက်ပတ်လှုပ်ဆောင်နေတဲ့မိသားစုရဲ့အကြီးအကဲလည်းဖြစ်ပါတယ်တလနီပါကြာတနိုင်ငံလုံးအနှံ့လိုက်ဖန်နေတာကိုရှောင်ရှားနေခဲ့တဲ့အသက်82နှစ်အရွယ်ဒီ Mr. An ကိုအလွဲသုံးစားမှုပေါ်ဆမှုအခွန်ရှာမှုစွဲချက်တွေနဲ့အလိုရှိနေတာပါကျိုးပွင့်ရင်နှိမ့်မှုအတွက်တုတ်ပြန်လှုပ်ဆောင်ခဲ့ပုံနဲ့ပတ်သက်ပြီးတော့ဝေဖန်ခံထားရတဲ့သမရပတ်ကွန်ဟေကဒီ Mr. An ကိုဒီဥပဒေနဲ့အညီစစ်ဆေးရမယ်လို့အင်္ဂါနေ့မှာသူ့ရဲ့အစိုးရဖွဲ့ကိုပြောခဲ့ပါဗယ်ဘေကင်းရေးစံနှုံးတွေကိုလိုက်နာမှုအားနည်းခဲ့သလားပြုပြင်ထိမ့်သိမ့်မှုမကောင်းတာကြောင့်တင်မောမောက်ခဲ့ရသလားဆိုတာကိုလည်းစုံစမ်းစစ်ဆေးမှုတွေကစစ်ဆေးနေကြပါတယ်ရှင်
ပြီးခဲ့တဲ့လတဲ့ထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်ကောင်းဆောင်တွေကအဖမ်းအဆီးတွေဆက်ပြီးလုပ်နေတာအတွက်လူခွင့်ရေးအဖွဲ့တွေကိုဒေါသထွက်စေပါတယ်။မေလ22ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိအဖမ်းခံရတဲ့နိုင်ငံရေးသမားသတင်းသမားနဲ့တက်ကြွလှုပ်ရှားသူပေါင်း200ကျော်ကိုဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာဦးဆောင်တဲ့စစ်တပ်ကဖမ်းဆီးခဲ့တာပါ။အများပြားကိုပြန်ပြီးလွှတ်ပေးခဲ့ပေမဲ့တချို့ကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာဖွင့်မပြောဘဲမိသားစုဝင်တွေရှေ့နေတွေနဲ့လည်းတွေ့ဆုံခွင့်မပေးခဲ့ပါဘူး။အခုလိုဘဲရောက်နေမှမသိပဲပျောက်ဆုံးသွားတာနဲ့ဂျပန်လိုက်လံပြီးဖမ်းဆီးနေတာတွေကိုရပ်ဆိုင်းဖို့အတွက်စစ်ကောင်ဆောင်တွေကို Human Rights Watch လူခွင့်ရေးဖွဲ့ကြီးကပို့တဖူးနေမှာတောင်းဆိုလိုက်ပါတယ်။အထူးသဖြင့်မေလ28ရက်နေ့ကစစ်သားတွေဖမ်းဆီးသွားခဲ့တဲ့ရှက်နေဖွဲ့ကအသက်28နှစ်အရွယ်တက်ကြွလှုပ်ရှားသူခရီစူတာ90အတွက်အထူးစိတ်ပူကြောင်းပြောပါတယ်။ဆဲအိုချိုရင်အောင်မှာလူကြောက်ကို9ရက်ပဲဖမ်းထားခွင့်ရှိပေမဲ့အခုဒီသူကိုလွှတ်မပေးသေးဘူးလို့ဆိုပါတယ်။စစ်တပ်အနေနဲ့သူ့လိုတက်ကြွလှုပ်ရှားသူတွေကိုဘယ်မှာဖမ်းဆီးထားလဲဆိုတာကိုထုတ်မပြောတဲ့အတွက်သူတို့ရဲ့အသက်အန္တရာယ်အတွက်အထူးစိတ်ပူကြောင်းလူခွင့်ရေးအဖွဲ့အာရှတာဝန်ခံ Brett Adams ကပြောပါတယ်။
ပိုင်ဆိုင်မှုအငင်းပွားနေတဲ့တာမွေမျိုးနယ်မဟာသန္တိဒုက္ခဗုဒ္ဓသာသနာပြုကျောင်းတိုက်ကြီးကိုမနေ့ကညပိုင်းမှာအာဏာပိုင်တွေကရဲရင်အားနဲ့ဝိုင်းပြီးကျောင်းကိုချိတ်ပစ်လိုက်တာနဲ့ပတ်သက်လို့သာသနာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့မှာသတင်းတောက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်။နေ့လည်ခင်းဝင်ရောက်စီးနှင်းရင်လူတွေရုံးရုံတသက်ဖြစ်မှာဆိုတဲ့အတွက်ကြောင့်မလို့ညဦးပိုင်းမှာအခုလိုဝင်ရောက်ဆောင်ရွက်ခဲ့ရတာဖြစ်တယ်လို့သာသနာရေးဝန်ကြီးဌာနဒုညွန်ချုပ်ဦးစာနေဝင်းကပြောဆိုပါတယ်။ ကျောင်းထဲကြီးကိုမူလပိုင်ဆိုင်သူလို့ကြေညာထားတဲ့ပြည်နှံဆရာတော်ကြီးဥပညာဝင်သားဂျပန်နိုင်ငံစီကိုသာသနာပြုခရီးကြွချင်နေချိန်အတွင်းမှာပဲအခုလိုဝင်ရောက်ဆင်းနေချိန်ပြေခဲ့တာလည်းဖြစ်ပါတယ်။ကျောင်းလိုက်ကိုညကြီးအချိန်မတော်ဝင်စီးပြီးတော့တန်ခါတော်တွေကိုအင်အားသုံးခေါ်ဆောင်သွားခဲ့တဲ့အပေါ်မှာဖြည့်ရှင်းပေးဖို့သမရဦးသိန်းစင်ကိုတောင်းဆိုသွားမယ်လို့ VOE ကဆက်သွယ်မေးမြန်းချိန်မှာပြည်နှံဆရာတော်ကဒီဂျပန်နိုင်ငံကနေပြီးတော့မိန့်ကြားခဲ့ပါတယ်။မဟာတန်တိဒုက္ခကျောင်းတော်ကြီးကိုပြည်နှံဆရာတော်ဘွဲ့အမည်နဲ့လှူဒန်းခဲ့တာဖြစ်ပြီးတော့စစ်ဆိုးရလက်ထက်တုန်းကတန်ခါလှုပ်ရှားမှုတွေမှာဆရာတော်ပါဝင်လှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာပြည်ဝင်ခွင့်ဗီဇာပိတ်ခဲ့တယ်လို့ကျောင်းတော်ကလည်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကထိန်းသိမ်းထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံက Eden Group အဖွဲ့နဲ့ American ချစ်ဆိုင် Hilton Worldwide Hotel လုပ်ငန်းအဖွဲ့တို့ပူးပေါင်းဆောင်ရွက်တော်မှာဖြစ်ပါတယ်။မြန်မာနိုင်ငံက Eden အဖွဲ့ပိုင်းနေပြည်တော် Tengah Garden Hotel နဲ့ငပလီကန်းချေက Tengah Ngapli Hotel တို့ကို Hilton နေပြည်တော်နဲ့ Hilton Ngapli ဖြစ်နဲ့ပြောင်းလဲသတ်မှတ်ပြီးဒီနှစ်အောက်တိုဘာလကစပြီးဧည့်သည်တွေလက်ခံရေးအတွက် Hilton Worldwide အဖွဲ့ကစီမံခန့်ခွဲမှုတွေကိုတာဝန်ယူဖို့ဒီကနေ့ပဲရန်ကုန်မှာသဘောတူလက်မှတ်ရေးထိုးကြတာပါ။ Hilton Worldwide Corporation ကနေလာမဲ့၄နှစ်အတွင်းမှာပဲ Hilton Bagan, Hilton Inley နဲ့ Mandalay စတဲ့ Hotel ကြီးတွေကိုတိစောက်သွားဖို့စီစဉ်နေတယ်လို့လဲ Hilton Worldwide ရဲ့အရှိအလဲပိုင်းနဲ့ Asia Pacific Data ဖွံ့ဖြိုးမှုဆိုင်ရာအကြီးအကဲဒုဥက္ကဋ္ဌ Andrew J. Clark ကပြောပါတယ်။ Eden Group ဥက္ကဋ္ဌဦးချစ်ခိုင်ကတော့အခုလို Hilton နဲ့ပူးပေါင်းဆောင်ရွက်နိုင်တာဟာကမ္ဘာအဆင့်မီကျွမ်းကျင်မှုအဆင့်မြင့်ဝန်ဆောင်မှုနဲ့ခိုင်မာတဲ့ပြည်တွင်းဈေးကွက်တွေရဲ့ပေါင်းစပ်မှုဖြစ်တယ်လို့ဆိုပါရယ် Hilton Worldwide အဖွဲ့ကမြန်မာနိုင်ငံမှာဟိုတယ်နဲ့အပန်းဖြေစခန်း၅နေရာအတွက်စီမံခန့်ခွဲရေးတာဝန်ယူဖို့အတွက်သဘောတူစာချုပ်လက်မှတ်ရေးထိုးဖို့အခမ်းအနားကိုမြန်မာနိုင်ငံဟိုတယ်နဲ့ခီးတွားလာရေးဌာနဝန်ကြီးဌာနဝန်ကြီးဦးထေအောင်နဲ့တက်တည်ဖြစ်နဲ့တက်ရောက်ခဲ့ပါတယ်
ဗီဒီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE ရဲ့ပုံထုံးညနေခင်းနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အီရန်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုအစ္စလာမ်စစ်သွေးကြွတွေထိန်းချုပ်ခဲ့ပြီးတဲ့နောက်ဒီဖွဲ့တွေကိုမျိုးရင်းကနေပြန်လည်တိုက်ထုတ်ဖို့ခတ်အနာပိုင်တွေနဲ့အတူအီရန်အစိုးရပူးပေါင်းလှုပ်ဆောင်သွားမယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဟိုရှီယာဆဗာရီကပြောပါရယ်။လူတွေတည်ကြည်တဲ့အထိပြင်းထန်တဲ့ဒီထိန်းချုပ်မှုကိုရင်ဆိုင်ဖို့အီရန်ခေါင်းဆောင်တွေညီညီညွတ်ညွတ်ဆောင်ရွက်သွားကြရမှာဖြစ်တယ်လို့လည်းသူကဒီကနေ့ပြောဆိုလိုက်တာပါ။ရှီယာမွတ်စလင်တွေဥဆောင်တဲ့အစိုးရအတွက်တော့ဒါဟာအကြီးအကျယ်အရေးနိုင်မှုကြီးဖြစ်တဲ့ဒီအီရန်ရဲ့ဒုတိယအကြီးဆုံးမြို့မိုဆူးကိုအစ္စလာမ်လက်နက်ကိုင်အဖွဲ့တွေကမနေ့ကတည်ယူခဲ့ပြီးတဲ့နောက်မှာပဲအစိုးရဘက်ကအခုလိုအလင်းအမြန်တုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မိုဆူးမြို့မှာနောက်ထပ်အကြမ်းဖက်မှုတွေဖြစ်မှာကိုဆိုရင်လည်းအတွက်ဒေသခံ၅သိန်းလောက်ဟာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတဲ့အကြောင်းကိုတော့ဒီနိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကပြောပါရရှင်။
တာလီဘန်တွေနဲ့အငင်းပွားပွဲအကျဉ်းသားအလဲအလှယ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဗိုလ်တပ်နဲ့အောက်လွှတ်တော်ကြားနာပွဲမှာအမေရိကန်ကာကွယ်ဝန်ကြီးချက်ဟေဂယ်ကထွက်ဆိုမှာမို့အခြေအနေတွေကိုပိုပြီးသိလာရတော့မယ်လို့မျှော်လင့်နေကြပါတယ်။အခုလိုအကျဉ်းသားလဲလှယ်မဲ့ကိစ္စကိုအိုဘားမားအစိုးရအဖွဲ့ကလွှတ်တော်ကိုကြိုးပြီးအသိမပေးဘဲလှုပ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးအောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီရှေ့မြောက်မှာဝန်ကြီးဟေဂယ်ကလွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေကိုရင်ဆိုင်ရဖို့ရှိပါတယ်။အင်ကာနေကတော့တမရအိုဘားမားဟာသူ့ရဲ့ဆုံးဖြတ်ချက်အတိုင်းပဲချက်တီမှာဖြစ်ကြောင်းအင်ဗျူပြောခွင့်ရဂျော့ချ်အာနက်စ်ကပြောကြားခဲ့ပါတယ်
။ President makes no apologies for that. That was necessary for the to protect
တမရအနေနဲ့ဒီကိစ္စအတွက်တောင်းပါမှာမဟုတ်ပါဘူး။ဒီလိုလှုပ်တာဟာလိုအပ်လို့ဖြစ်ပြီးတက်ချက်ကြီးဘောက်တော့အတွက်အန်ဒီယန်နင်းနိုင်တဲ့မြတ်နေအောင်နဲ့သူ့ကိုသွားကယ်မယ်။အမေရိကန်တပ်သားတွေရဲ့ကယ်ဆယ်လုပ်ငန်းမှာဘေးကင်းစေဖို့လျှို့ဝှက်လှုပ်ဆောင်ဖို့တမရရဲ့စင်စင်ဆန်ဆန်ဆုံးဖြတ်လှုပ်ဆောင်ချက်တည်းဖြစ်တယ်လို့ပြောသွားတာပါ။ဒီသတင်းပတ်အစောပိုင်းမှာတော့အိုဘားမားအစိုးရအဖွဲ့အကြီးအကဲတာဝန်ခံတွေကတက်ချက်ကြီးဘောက်တော့အတွက်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးအောက်လွှတ်တော်အဖွဲ့ဝင်တွေကိုရှင်းလင်းပြောကြားခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာ၅နှစ်ကြာအဖမ်းဆီးခံရတဲ့အမေရိကန်တပ်ချက်ကြီးကိုပြန်ပြီးလွှတ်ပေးဖို့အတွက်တာလီဘန်တွေကပြီးခဲ့တဲ့လထဲမှာပဲသဘောတူခဲ့ကြတာပါ။အပြန်အလှန်နဲ့အမေရိကန်တွေရဲ့ကျူဘာဂွမ်တနာမိုအကျဉ်းစခန်းမှာအဖမ်းခံရတဲ့အဆင့်မြင့်တာလီဘန်ခေါင်းဆောင်၅ယောက်ကိုပြန်ပြီးလွှတ်ပေးဖို့အမေရိကန်ဘက်ကသဘောတူပါတယ်။ဂွမ်တနာမိုအကျဉ်းစခန်းမှာဖမ်းထားတဲ့အကျဉ်းသားတွေလွှတ်ပေးနိုင်မှုအမေရိကန်လွှတ်တော်ကိုရက်30ကြိုတင်အသိပေးရမှာဖြစ်ပေမဲ့အသိမပေးဘဲအကျဉ်းသားလဲလှယ်ဖို့ဆုံးဖြတ်ခဲ့တာအတွက်အိုဘားမားအစိုးရအဖွဲ့တာဝန်ခံတွေကအခုလိုခုခံပြောဆိုနေရတာပါ။
အမေရိကန်အောက်လွှတ်တော်မှာဒုတိယဩဆာအကြီးဆုံးဖြစ်တဲ့လူများစုခေါင်းဆောင်အဲရစ်ကန်တာဟာ Republican Party ရဲ့ဒီ primary အကျိုးရွေးကောက်ပွဲမှာ Tea Party ကထောက်ခံပြီးတော့သူတိတ်မတိလှတဲ့ပြိုင်ဘက်တူကိုအရင်နိုင်သွားတာကြောင့်ဒါဟာဖြစ်ခစ်သည့်အမေရိကန်နိုင်ငံရေးမှာအဆန်းကျယ်ဆုံးဖြစ်ရတစ်ခုဖြစ်သွားခဲ့ပါတယ်။
Disappointing, sure. But I believe in this country. I believe there's opportunity around the next corner for all of us.
ဒါကစိတ်ပျက်စရာဆိုတာကတော့သိကြပါရယ်။ဒါပေမဲ့လည်းဒီနိုင်ငံအပေါ်မှာကျွန်တော်ယုံကြည်မှုရှိပါရယ်။နောက်တစ်ချိန်မှာကျွန်တော်တို့အားလုံးအတွက်အခွင့်အလမ်းရှိလာအောင်မယ်လို့လည်းကျွန်တော်ယုံကြည်ပါရယ်။ဆိုပြီးတော့သူအရင်နေပြီးတဲ့နောက်ပြောဆိုခဲ့တဲ့မိန့်ခွန်းမှာမစ္စတာကန်တာပြောခဲ့တာဖြစ်ပါရယ်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ဖြစ်ရော့ထားတဲ့ဥပဒေတွေအပေါ်မှာအမျက်ဒေါသထွက်နေတဲ့မဲဆန္ဒရှင်တွေကစီးပွားရေးပညာပါမောက်ခဒေးဗစ်ဘရက်ကိုမဲပုံပေးခဲ့တာကြောင့်မလို့တိတ်မကြသေးခင်နှစ်တွေအတွင်းမှာကွန်ဂရက်လွှတ်တော်ခေါင်းဆောင်တယောက်အတွက် primary ရွေးကောက်ပွဲမှာအရေးနှင်းခဲ့ရတဲ့အဖြစ်ပဲဖြစ်ပါတယ်ရှင
်ထစ်တန်းရောက်သတင်းတွေကိုမက်ခင်ဖြူထွင်တဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်မဟာတန်တိဒုက္ခကြောင်းတိုက်ကိုအာနာပိုင်တွင်တဲ့တန်ဃာတော်တချို့ကညနေတကောင်အင်အားသုံးဝင်စီပြီးချိတ်ပိတ်လိုက်တဲ့ကိစ္စကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နိုင်ငံတော်တန်ဃာနာယကအဖွဲ့ကိုအမြန်ဆုံးပြည်လည်အောင်ဖြေရှင်းပေးဖို့တောင်းဆိုမယ်လို့မူလကသာသနာပြုပြည်နယ်ဆရာတော်ကြီးဦးပညာဝန်သားကမိန့်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လည်းသာသနာရေးဦးစီးဌာနဘက်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးမှာပါရှင်။
အင်္ဂါနေ့ညအိုပိုင်းမှာရန်ကုန်တိုင်းတောင်မွေမြို့နယ်အတွင်းမှာရှိတဲ့မဟာတန်နိဒုက္ခကျောင်းတိုက်ကိုရဲရသုံးဝိုင်းပြီးတော့ပါအတွင်းကတန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တွေကိုနိုင်ငံတော်တန်ဃာနာယကအမိန့်နဲ့ခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်တန်ဃာတော်တွေကိုကဘာရေးနိုင်ငံတော်တန်ဃာနာယကယုံကိုမဟာနာဆရာတော်ကြီးတွေရဲ့ဩဝါဒခံယူဖို့ဆိုပြီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်ပင်နန်ဆရာတော်ဦးပညာဝန်သားနဲ့နိုင်ငံတော်တန်ခမဟာနာယကမဟာနာဖွဲ့ကြားမဟာတန်နိဒုက္ခကြောင့်တိုက်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အခြေအတင်အငင်းပွားနေကြတဲ့အချိန်အခုလိုအခြေအနေဖြစ်သွားခဲ့တာပါအခုလိုဖြစ်နေတဲ့အချိန်မှာမူလပိုင်ဆိုင်သူပြည်နယ်ဆရာတော်ဦးပညာဝင်သားကဂျပန်နိုင်ငံကိုသာသနာပြုခီးစဉ်ထွက်နေတာဖြစ်ပါတယ်။အခုလိုမျိုးကြောင်းတိုက်တွင်ညနေတကောင်ရန်ဝင်ရောက်စီးနင်းပြီးတော့မှတန်ဃာတွေကိုအင်အားသုံးခေါ်ဆောင်သွားတဲ့အဖို့တမရဦးသိန်းစိန်ကိုဖြည့်ရှင်းပေးဖို့တောင်းဆိုမှဖြစ်တယ်လို့ဂျပန်ကိုခေတ္တရောက်ရှိနေတဲ့ပြည်နယ်ဆရာတော်က VOA မြန်မာပိုင်းကိုမိန့်ပါတယ်။
အဲ့တော့ဒီခုလိုရှိတာပေါ့သမတကြီးတို့ကကြောင်းကြပါပေါ့ဒီခုနသမတကြီးကတော့စေကောင်းစင်နာကောင်းနဲ့လုပ်ပြီးတယ်အခုတလူဖြစ်တဲ့သူကဒီခုလိုရှိတယ်တန်ခါနာရကကသူတို့ကဟိုဓမ္မဇေတဲ့ဟိုအစိုးရကအာဏာဇေတဲ့ဓမ္မဇေကမြင်းနေတဲ့တန်ခါနာရကကလှုပ်ချင်တာလှုပ်တယ်သူတို့ကဘယ်လူမှတရားမစွန့်နိုင်ဘူးလေခေါင်းကြီးတို့ကသူတို့ကိုဟိုဘာလို့မလဲဆိုတော့သူတို့လှုပ်တာခေါင်းကြီးကြည့်အောင်မယ်သူတို့လုပ်တဲ့နောက်သူဖုန်ကြီးတော့သူတို့လိုအားနာရှိတဲ့ဖုန်ကြီးမပေါ်လေသူတို့လုပ်တာကိုကြည့်ပြီးတော့ဖုန်ကြီးကတော့လုပ်တဲ့လုပ်တတ်တာသူတို့လုပ်ကြတဲ့လောကကြီးမှာအများကြီးပါပဲလို့ဖုန်ကြီးပြောချင်တယ်လေ
ပြည်နယ်ဆရာတော်မြန်မာပြည်ပြန်ကြွလာချိန်မှာလဲចောင်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်တမရနဲ့နိုင်ငံတော်တန်ခါနာယကအဖွဲ့ကိုရှင်းလင်းပြောကြားထားပြီးဖြစ်လို့ဖြည့်ရှင်းကြဖို့စီစဉ်ထားတဲ့အချိန်မှာအခုလိုအင်အားသုံးဝင်ပြီးတော့စီးနင်းခဲ့တဲ့ကိစ္စအပေါ်ပြည်နယ်ဆရာတော်ကစိတ်မသက်မသာဖြစ်ရတယ်လို့မိန့်ပါတယ်
။အခုဘုန်းကြီးကနိုင်ငံသားတော်တွေခါကြမှာသူတို့ကကျွန်တော်ကြားကိုတခါတည်းစစ်တပ်လိုတရားရေးစစ်လိုတခါတည်းဟိုဓမြတ်တဲ့သူတခါတော့ဝန်တဲ့သူလူကြားမကောင်းသူကြားမကောင်းဟိုသူတို့ကောင်းနေစိတ်နှလုံးမလာရအောင်လုပ်တဲ့အဲ့ဒါတန်ခါနာရကဆိုလို့ဆိုတော့စင်နာစင်နာကျနာမည်နဲ့သူတို့တန်ခါနာရကခိုင်းလို့သာသနာ့ဌာနလိုအပ်ပါတယ်လို့ပြောတယ်အဲ့ဒါတန်ခါနာရကကလည်းခိုင်းလို့တိုင်းတန်ခါနာရကလည်းလိုအပ်တယ်လို့ပြောတယ်အဲ့ဒါဘုန်းကြီးမှာဝိညာဉ်တုတ်တွေပါလာတယ်လေဩဂီတုတ်ကြီးတွေပါလာတယ်ဆိုတော့ဘုန်းကြီးကလည်းခုနကတရာရည်စထရင်းလိုပြနေတယ်အဲဒီမှာလဲစစ်တပ်ကဘုနာကြီးရောတာနာရီတာနာပါတယ်လို့ပြောတော့အဲဒါစဉ်းစားကြည့်ဖို့အဲဒါဆိုလို့ရှိရင်ဗမာပြည်ရဲ့ဒီမိုကရေစီဟာဒီနေ့မာသန္တိဒုက္ခကြောင့်ကိုအကြံပရန်ဝန်စီစဉ်အားကိုကြည်ကြားပြီးဗမာပြည်ရဲ့ဒီမိုကရေစီတော်ရဲ့နမူနာလားပြရုံလားအကြံပရန်ဆိုတာ
အင်္ဂါနေ့ညကမဟာတန်နိဒုက္ခကြောင့်တိုက်ဝင်းတွင်ကိုလာရောက်ပြီးတော့ဝိုင်းခဲ့တဲ့တန်ဃာတော်တွေနဲ့နောက်အခေါ်ဆောင်ခံသွားရတဲ့တန်ဃာတော်တွေရဲ့အခြေအနေနဲ့ပတ်သက်လို့တော့ကိုယ်တိုင်ကြုံတွေ့ခဲ့ရသူတဦးဖြစ်တဲ့ဦးညိုထွန်းကအခုလိုပြောပြပါတယ်
။ကျောင်းကိုဝင်ပြီးတော့လုပ်ပုံကတကယ်ကိုဘယ်လိုကောင်းမလဲတိုက်ပွဲတစ်ပွဲကိုဝင်စီးတဲ့ပုံစံမျိုးတွေပဲ
ဂျပန်နိုင်ငံကိုခေတ္တရောက်နေတဲ့ပြည်နယ်ဆရာတော်အနေနဲ့လည်းမြန်မာနိုင်ငံထဲကိုပြန်လည်ကြွားရောက်မှာဖြစ်ပြီးတော့သက်ဆိုင်ရာတန်ခါမဟာနာယကအဖွဲ့တာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့မိန့်ပါတယ်။အခုလိုဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးလည်းသာသနာရေးဦးစီးဌာနရုံးမှသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။
ဒီပဲလို့ပြောလို့ရှိရင်လည်းလူကြီးတက်တွေကိုအသာပြတက်တွေကိုလူတို့ရှိရင်ကျွန်တော်ရဲ့အေဂျင့်ပါအောင်လို့ပေါ့။ဟုတ်ကဲ့။နောက်ဖြစ်မှာတို့လည်းဆုံးတာပါတယ်။
မဟာတန်နိဒုက္ခကျောင်းတော်ကြီးကိုပြည်နယ်ဆရာတော်နာမည်နဲ့ပုဂ္ဂလိကလှူဒန်းထားတာဖြစ်ပြီးတော့တန်ခါလှူရှားမှုတွေကိုဥဆောင်လုပ်ခဲ့တဲ့ဆရာတော်ကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်စေစိုးရလက်ထံမှာကျောင်းကိုတန်ခါနာယကအဖွဲ့ကထိန်းသိမ်းထားတာဖြစ်ပါတယ်ရှင်
။မဆုမစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။တရုတ်မြန်မာဆက်ဆံရေးဘက်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းအလဲတွေကြောင့်တရုတ်နဲ့မြန်မာကြားဆက်ဆံရေးအပေါ်ထိခိုက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဖွံ့ဖြိုးတိုးတက်ရေးလမ်းကိုသွားနေတဲ့မြန်မာနိုင်ငံအပေါ်တရုတ်ကဆက်ပြီးတော့ထောက်ခံသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဒုတိယဝန်ကြီးလျူဇန်မန်းကပြောခဲ့တာပါ။မြန်မာနိုင်ငံမှာပြုလုပ်တဲ့အာဆီယံအသင်းနဲ့အာရှမိတ်ဖက်နိုင်ငံတွေကြားပြုလုပ်တဲ့ဆွေးနွေးပွဲတွေလာတတ်တဲ့ဒုတိယဝန်ကြီးလျူကတောင်တရုတ်ပင်လယ်နဲ့ဆက်နေတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးခိုင်မာအောင်လုပ်လို့ရတယ်လို့လည်းပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေလုပ်ပြီးတော့အသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံအပေါ်တရုတ်နိုင်ငံကအရင်အတိုင်းရင်းနှီးတဲ့ဆက်ဆံရေးနဲ့မပြောင်းမလဲဆက်ဆံသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနဒုတိယဝန်ကြီးလျူဂျန်မင်းကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်
။မြန်တဲ့转型前、转型后、中缅关系一直没有受到任何影响。因为中国从来就奉行绝不干涉缅甸。
တရုတ်မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံအသွင်မပြောင်းခင်အချိန်ကရောအသွင်ပြောင်းနေပြီးအချိန်မှာပါအပြောင်းလဲမရှိပါဘူး။မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဘူးဆိုတဲ့တန်တမန်အခြေခံမှုကိုတရုတ်နိုင်ငံကအမြဲလက်ကင်ထားပါတယ်။ဘေးအင်အားကြီးနိုင်ငံကမဆူမြန်မာနိုင်ငံအပေါ်မှာဖိအားပေးတာအရေးယူတန်ခတ်တာမျိုးကိုတရုတ်ကကန့်ကွက်ပါတယ်။ပြည်တွင်းအခြေအနေပေါ်လိုက်ပြီးတော့မြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုရှာဖွေရွေးချယ်နေတာကိုတရုတ်ကဆက်ပြီးတော့ထောက်ခံသွားမှာပါ။
မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့မြန်မာအစိုးရကြားမှာပုံမှန်နီးကပ်တဲ့ဆက်ဆံရေးရှိလာတာကြောင့်မြန်မာနဲ့တရုတ်ဆက်ဆံရေးအခြေအနေအပေါ်စောင့်ကြည့်နေကြချိန်မှာပဲတရုတ်အစိုးရကအခုလိုပြောကြားခဲ့တာပါ။အာရှမှာတရုတ်ရဲ့အင်အားကြီးမှုကဒေသရင်းလုံခြုံရေးအပေါ်စိုးရိမ်စရာတွေဖြစ်လာနိုင်တယ်လို့လည်းသုံးသပ်သူတချို့ကမြင်နေပါတယ်။တရုတ်ကတော့အာရှဒေသတည်ငြိမ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့အခုလိုဆိုသွားပါတယ
်။我们应该清醒认识到构建一个能够适应亚洲各国的新的安全区域架构，这是一个长远的任务。说当务之当前形势下，
西藏阿夏对龙泉一地少部个一些罗阿美给啥撇得出来，都不好保护罗阿的。那些罗阿马个阿西安古部户差别了，地大对不帮苏阳部的个什么撇昂，苏宁部的不阿刚来昂，布里比卡里加西昂呢？တဘောရာကွဲမှုတွေမဖြစ်အောင်တားဆီးတဲ့ချိန်ထဲမှာပဲအာရှဒေသတည်ငြိမ်ရေးကိုအားလုံးလက်တွဲပြီးတော့ထင်းသိမ်းရပါမယ်
။အာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်အတွင်းရေပိုင်နဲ့အငင်းပွားမှုကြောင့်တင်းမာမှုတွေရှိနေပါတယ်။ပိုင်နဲ့အငင်းပွားမှုပြဿနာကိုဖြေရှင်းနိုင်ရေးအတွက်တရုတ်နိုင်ငံဘက်ကအာဆီယံနိုင်ငံတွေနဲ့ပုံမှန်ပူးပေါင်းဆောင်ရွက်မှုလုပ်ဖို့လိုလားတယ်ဆိုတာကိုလည်းတရုတ်နိုင်ငံသားရဲ့ဒုတိယဝန်ကြီးလူဂျန်မင်းကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။中国希望与多盟国家一起通过落实 DOC 的进程进一步加强
တောင်တရုတ်ပင်လယ်ပြင်ထဲမှာလိုင်းနာဆောင်ရွက်ရမယ့်လုံထုံးလုံနည်းတွေကိုအကောင့်ထဲဖော်နိုင်မယ်ဆိုရင်တရုတ်နဲ့အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွေကိုနောက်ထပ်ခြေလှမ်းတိုးနိုင်မယ်တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့ယုံကြည်မှုတွေပိုတိုးလာမယ်နောက်တန်တရားတွေပြိပခါတွေကြာဆင်းလာပြီးတော့တောင်တရုတ်ပင်လယ်ပြင်ထဲမှာတည်ငြိမ်ငြိမ်းချမ်းမှုတွေရှိအောင်ပူးပေါင်းလုပ်လာနိုင်မယ်တောင်တရုတ်ပင်လယ်ပြင်ကြီးကိုငြိမ်းချမ်းမှုရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေဆောင်ကျဉ်းပေးတဲ့ပင်လယ်ကြီးဖြစ်အောင်လုပ်နိုင်မှာဖြစ်ပါတယ်
အာဆီယံနဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကြားဆွေးနွေးပွဲတခါအရှေ့အာရှထိပ်သီးစည်းဝေးပွဲနဲ့အာဆီယံဒေသရင်းဆွေးနွေးပွဲ ARF ညီလာခံတွေကိုမြန်မာနိုင်ငံမှလာတက်ရင်းနဲ့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလျူဂျန်မင်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင်
။မဆုမြတ်မွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။တိုက်လေရင်ဒဇင်ပြတ်ကြတဲ့အခြေအနေကိုလည်းတင်ပြပေးခြင်းပါတယ်။မကွေးတိုင်းဒေသကြီးမြို့သိမ့်မြို့နယ်အတွင်းမှာဒီကနေ့မနက်ပိုင်းကလေရင်ဒဇင်ပြက်ကျခဲ့ပြီးလေရင်ဟာတစစီချေမွတ်သွားခဲ့ပေမဲ့လို့လေရင်မှာလိုက်ပါလာသူနှစ်ဦးကတော့လေရီးနဲ့ခုံဆင်းနိုင်တာကြောင့်လွတ်မြောက်ခဲ့ပါတယ်။တမ်မရော်လေနဲ့နီးစပ်သူတွေကတော့ပြက်ကျသွားတဲ့လေရင်ဟာတမ်မရော်လေကရုရှားလို့ MiG-29 အမောင်းတင်လေရင်ဖြစ်တယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရှင်။
ဟုတ်ကဲ့အခုလိုလေရင်ပြက်ကြတာကတော့ဒီကနေ့မနေ့၈နာရီခွဲအချိန်လောက်ကဖြစ်ပါတယ်ဒီလိုလေရင်ပြက်ကြခဲ့တာကိုတော့မြို့သိမြို့ကလေရင်ပြက်ကြရာကိုတွားရောက်ကြည့်ရှုခဲ့သူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့မြို့သိမြို့နယ်လေမြို့သိမြို့နယ်နေချမ်းကြီးရွာနီးပေါ့အိုင်နာလေးမှာပြက်ကြတာတော့ကျွန်တော်တို့စနိုက်ထိုးပြီးတော့ပေါ့လေရင်ကတင်မောင်းလေရင်လို့ပြောတာပဲသူတို့စစ်တပ်ကဟိုပေါ့ဒီတက်ကလေစစ်သားနှစ်ဦးတယောက်ကဆရာတယောက်ကပုံစင်းနေသူပေါ့ဒီလိုမျိုးကွန်ဆတ်ပြောတယ်ဟုတ်ကဲ့သူတို့အဲ့ဒါမှလာပြီးတော့လေ့ကျင့်တဲ့တဘောတင်မောင်းအရင်နေ့တည်းလေးပါတယ်တဲ့အဲသူတို့ကတော့ဘာမှမဖြစ်ပါဘူးတယောက်ကတော့နည်းနည်းတန်ရတယ်ပြောတယ်အဲလင်းရတော့အကုန်လုံးတစားစီနေကြအကုန်လုံးကြီးမွားနေကြပဲစက်ချွင်းပြီးတော့ကြတော့ပြက်ကြတဲ့တဘောဒီမှာပေါ့ကျွန်တော်လည်းပြက်ကြပြီးမှသူကတည်ရတာလေ
လင်းပြက်ကြရနေရာကိုမျိုးသိမျိုးကအာနာပိုင်အဖွဲ့အစည်းတွေတွားရောက်ခဲ့တယ်လို့တမရော်လေကတာဝန်ရှိသူတွေလည်းတွားရောက်စစ်ဆေးခဲ့တယ်လို့ပြောပါတယ
်ဆိုတော့ကျွန်တော်တို့ရောက်တင်ကာလတုန်းကတော့ကျွန်တော်တို့မျိုးဘွားတာဝန်ရှိတဲ့တွေပေါ့ဟုတ်ဆိုရင်မူရဲ့နောက်ဟာရဲမှုရဲ့ပေါ့နော်အဲရဲတဲ့ဖွဲ့မိသက်တဲ့ဖွဲ့တို့အဲလိုဆိုရရောက်တယ်ကျွန်တော်တို့ပြန်လာတော့မှဒီရက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဲလိုကားကျွန်တော်တို့၄-၅ပြီလောက်ရှောင်လိုက်တယ်လမ်းမှာ
ဒီတည်နေပတ်သက်ပြီးမကွေးမျိုးနဲ့မြို့သိမြို့ရဲစခန်းကတာဝန်ရှိသူတွေကိုစစ်သွေးရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးတက်မရော်လီနဲ့နီးစပ်သူတဦးကတော့ဒီကနေ့ပြက်သွားတဲ့လေရင်ဟာရုရှားနိုင်ငံလို့ Mid-29 အမောင်းတင်လေရင်ဖြစ်ကြောင်းမောင်းတင်ဆရာကလေရင်မူကြီးဒူဘူမူကြီးလှိုင်းမြင့်ဖြစ်ပြီးတင်တန်းသားကတော့ဗိုလ်ကြီးကျော်စင်တန်းဖြစ်ကြောင်းပြောပါတယ်အခုလိုလေရင်ပြက်ကြတာဟာဟိုက်ဒရောလစ်ပိုင်ပေါက်ကွဲမှုဖြစ်တာကြောင့်လို့အကြမ်းဖျင်းသိရပြီးစုံစမ်းစစ်ဆေးတာတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ပြောပါတယ်လွန်ခဲ့တဲ့2010ခုနှစ်ကမြန်မာတပ်မတော်လေကတရုတ်နိုင်ငံလို့ F7 ဂျက်တိုက်လေရင်ဟာလေ့ကျင့်ပြန်တန်းပြီးတဲ့နောက်ရန်ကုန်လေစိတ်ကိုဆင်းသက်ဆင်းမှပြက်ကြခဲ့လို့လေရင်မောင်းသူတဦးသေဆုံးခဲ့ရပါတယ်
ကိုမိုးစော်ရဲ့သတင်းပြပို့ချက်ဖြစ်ပါရရှင်။သောရရှင်များရှင်အမေရိကန်သမ္မတဂရိုဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သူဟီလာရီကလင်တန်ဟာလက်ရှိသမ္မတဘရက်အိုဘားမားရဲ့ပထမသက်တမ်းနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်အမှတ်ရစရာတွေကိုပြန်လည်ရေးသားထားတဲ့ကိုရီးမတ်တန်စာအုပ်ကိုကြော်ညာတဲ့ခီးစဉ်အင်ကာနေတုန်းကစတင်လိုက်ပါပြီ။တန်တမာရေးနိုင်ငံတကာအထွေအချုံတွေကိုရေးသားထားမှာတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပုံအကြောင်းကိုလည်းဒီစာအုပ်မှာဖော်ပြထားပါတယ်။ဒီအကြောင်းကိုတော့ VOA သတင်းထောက် Color Buff သတင်းပေးပို့ထားတာကိုဒေါ်လာလာတန်ကတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ Hillary Clinton အနေနဲ့သမ္မတအိုဘားမားရဲ့ပထမသစ်တမ်းမှာနိုင်ငံခြားရေးဝန်ကြီးဖြစ်ထမ်းဆောင်စဉ်သူမရဲ့အမှတ်တရဖြစ်ရပ်တွေကိုရေးသားထားတဲ့စာအုပ်အမည်ကတော့ Hard Choices မြန်မာလိုကတော့ခက်ခဲတဲ့ရွေးချယ်မှုတွေလို့အဓိပ္ပာယ်ရပါတယ်။ဒီစာအုပ်ကိုထုတ်လိုက်တဲ့အတူသူဟာ2016ခုသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မဆုံးဖြတ်မီချိုတင်ပြီးအမေရိကန်ရဲ့ထိပ်တန်းသံတမန်တဦးအနေနဲ့သူ့ရဲ့စွမ်းဆောင်ချက်တွေကိုမှတ်တမ်းတင်ရလဲရောက်ပါတယ်။ဒီသံတမန်ရေးကိုတွေ့ဖြစ်ရစာအုပ်ကိုရေးသားရမှာသူ့အနေနဲ့သူတည်တနာပြုစုတဲ့အဖွဲ့ရဲ့အကူအညီကိုရယူခဲ့တယ်လို့မစ္စစ်ကလင်တန်ကဆိုပါတယ်။ဒါပေမဲ့နောက်ဆုံးစာအုပ်တီးဖြတ်ရမှာတော့သူကိုယ်တိုင်ပြုလုပ်ခဲ့တာလို့သူကပြောပါတယ
် I had to take responsibility for every word. I had to be the one who decided how I wanted to describe a situation.
ဒီမှာနေစကလုံးတိုင်းတွေတာဝန်ယူပါတယ်အခြေအနေကိုတင်ပြရမှာဘယ်လိုတင်ပြလို့လဲဆိုတာကိုကျွန်မကဆုံးဖြတ်ရတာပါ21ရာစုမှာအမေရိကန်ပြည်ထောင်စုနေနဲ့ဘယ်လိုရေပူရရှုမြင်မလဲဆိုတဲ့အမြင်နဲ့အဝင်ကွင်ကျဖြစ်ရလေအောင်ကျွန်မကဆုံးဖြတ်ရတာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်လီနစ်တာထမ်းဆောင်စီမှာအရင်သမ္မတဟောင်းဂျော့ချ်ဘီဘုရှ်ရဲ့တန်တမာရေးနီလန့်နဲ့မတူဘဲသမ္မတအိုဘားမားရဲ့အပြောင်းအလဲကိုဖော်ဆောင်လို့တဲ့ policy ကိုသူ့အနေနဲ့နိုင်ငံတကာကိုဆောင်ကျဉ်းခဲ့တာလည်းဖြစ်ပါတယ်။သူ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေနဲ့ပြပခီအထွတ်ဆုံးနိုင်ငံခြားရေးဝန်ကြီးဖြစ်စံတင်ခဲ့တာလည်းဖြစ်ပါတယ်။အထူးသဖြင့်အိုဘားမားအစိုးရရဲ့ Asia Pivot လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့တန်တမာရေးစီးရေးနဲ့စီးပွားရေးဦးစားပေးမှုကိုဆောင်ရွက်ဖို့ကြိုးပမ်းခဲ့တဲ့ policy ကိုလေ Clinton ကကူညီလမ်းကြောင်းပေးခဲ့တာလည်းဖြစ်ပါတယ်။ Mrs. Clinton အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေလှရှားမှုနဲ့ပတ်သက်လို့သူပါဝင်လှုပ်ဆောင်ခဲ့မှုတွေအကြောင်းလေသူ့ရဲ့ကိုယ်တွေ့မှတ်တမ်းစာအုပ်မှာရေးသားထားတာတွေ့ရပါတယ်။အထူးသဖြင့်2017ခုဒီဇင်ဘာလ1ရက်နေ့ကသူမြန်မာနိုင်ငံရောက်ရှိစဉ်ဒေါ်အောင်ဆန်းစုကြည်နဲ့ပထမတွေ့ဆုံစဉ်နှစ်ဦးစလုံးအဖြူရောင်အင်ဂျီဝစ်ထားတဲ့အချက်ဟာထူးခြားတဲ့တိုက်ဆိုင်မှုဖြစ်တဲ့အကြောင်းနဲ့မြန်မာဒီမိုကရေစီခေါင်းဆောင်အကြောင်းနှစ်ပေါင်းများစွာဖတ်ရတွေးကြရပြီးတဲ့နောက်အခုလိုမျက်နှာချင်းဆိုင်တွေ့ဆုံမှုဟာတသက်လုံးသီကျွမ်းခဲ့ရတယ်လို့ခန်းစားရတဲ့အကြောင်းလဲ Mrs. Clinton ကရေးသားထားပါတယ်။ သူတို့နှုတ်စကားပြောရမှာတခြားကမ္ဘာထွန်းဒီမိုကရေစီရဲ့လှုပ်ရှားမှုတွေကနေရရှိတဲ့သင်ခန်းစာတွေအကြောင်းပထမအကြိမ်သူသမ္မတကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံမှုပြင်ဆင်ကြိုးပမ်းခဲ့စဉ်ကအတွေ့အကြုံအကြောင်းတွေကိုလည်းဒေါအောင်ဆန်းစုကြည်ကသူ့ကိုမေးမြန်းခဲ့တယ်လို့ဆိုပါတယ်။သူနဲ့ဒေါအောင်ဆန်းစုကြည်ကြားတူညီမှုတွေအကြောင်းကိုလည်းမစ္စစ်ကလင်တန်ကမှတ်ချက်ချရေးသားထားတာတွေ့ရပါတယ်။သူ့ရဲ့နိုင်ငံကတန်တမာရေးအတွေ့အကြုံတွေကိုရေးသားထားတဲ့စာအုပ်ကြော်ညာပထမဆုံးစတင်ခဲ့တာကတော့နယူးယောက်ရှိ Barnes & Noble's မှာဖြစ်ပါတယ်။သူ့ကိုလူအုပ်ကြီးကစာအုပ်တွေကိုဝိုင်းပြီးလက်မှတ်ရေးထိုးခန်းခဲ့ပါတယ်။Hillary Clinton နဲ့2016ခုပထမသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြိုင်မယ်မရှင်းပြိုင်ဘူးဆိုတာကိုမကြေညာရသေးပေမဲ့လို့လေဒီစာအုပ်ကပြင်ဆင်မှုနဲ့အချိန်ကိုက်ဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကရှုမြင်ကြပါတယ် Washington Post သတင်းတောက် Ann Gearin ဟာ1990ခုနှစ်များကစလို့ Clinton အကြောင်းသတင်းယူခဲ့သူဖြစ်ပြီးသူ့ရဲ့ကိုယ်တွေ့မှတ်တမ်းစာအုပ်ကိုလေကြိုပြီးဝေယူခဲ့သူဖြစ်ပါတယ်
The book is sort of leaves off with a very tantalizing
သူရဲ့စာအုပ်အစုံမှာသူ့အနေနဲ့သမ္မတအဖြစ်ဝင်ပြီးတော့အရွေးခံမဲ့မခံဘူးဆိုတဲ့အကြောင်းမဆုံးဖြတ်ရသေးတာကိုစိတ်ဝင်စားစရာကောင်းအောင်ရေးထားတာကိုတွေ့ရပါတယ်။အဲဒါကြောင့်လဲသူ့ရဲ့ဆုံးဖြတ်ချက်ကဘလို့ဖြစ်မဲ့ဆိုတာကိုစာအုပ်အရတော့မပြောနိုင်ဘူးလို့ဆိုရမှာပါ
။ Hard choices သူ့ရဲ့မှတ်တရမှတ်တမ်းစာအုပ်မှာ Clinton အနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာတူအလေးထားတဲ့ကိစ္စရပ်တွေဖြစ်တဲ့စီးရဲမွဲတည်မှုပပျောက်ရေးကစမြို့သူများအခွင့်အရေးမြင့်တင်ပေးရေးအစုံပါဝင်တာတွေ့ရပါတယ်။ Clinton အနေနဲ့သူ့ရဲ့နိုင်ငံခြားရေးဝန်ကြီးတက်တန်းမှာနောင်တအရဆုံးကတော့2012ခုလီးဘီးယားရှိဘင်ဂါဇီမှာအမေရိကန်လေးဦးတည်ဆုံခဲ့တဲ့တန်ယုံတိုက်ခိုက်ခံရမှုလို့ဆိုပြီးဒါကိုနိုင်ငံရေးရာသူ့အပေါ်မျက်ထုတ်ဖို့ကြိုးစားခဲ့တာတွေ့ရတယ်လို့လည်းသူ့ရဲ့စာအုပ်မှာဖော်ပြထားပါတယ်။ကလင်တန်နေနဲ့အရင်ထုတ်ခဲ့တဲ့ကိုတွေ့ဖြစ်ရစာအုပ်မှာ24နာရီတွင်အုပ်ရည်လေးတောင်းအယောင်ထွက်ခဲ့တာဖြစ်ပါတယ်။ခုတခါသူ့ဘောထောက်ခံမှုတိုးလာတာနဲ့အတူနိုင်ငံခြားရေးဝန်ကြီးဟောင်းရဲ့ခုစာအုပ်ဟာအရင်စာအုပ်အယောင်ထက်ပိုပြီးသားမှဖြစ်တယ်လို့ကလင်တန်နဲ့ရင်းနှီးသူတွေကတော့ခံမှန်းကြပါတယ်ရှင်။
တော်လှန်တန်ရဲ့တင်ပြချက်ဖြစ်ပါတယ်ရှင်။ VOE ရဲ့ဗုဒ္ဓဟူးညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOE ရဲ့ဗုဒ္ဓဟူးညနေခင်းအစီအစဉ်တွေကတော့မကြာခင်မှာပြန်ဆုံတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOE ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးပြီးချင်းပါပဲ။ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Isha Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုမခင်ဖြူထွေးကတလဲကြီးညာပေးပါမယ်ရှင်။
တောင်ကိုရီးယားကရုသင်္ဘောနှိမ့်မြှုပ်မှုအတွက်လိုရှိနေတဲ့သင်္ဘောပန်ရှင်ကိုဖမ်းဖို့ခရီးရန်ဖျားကြောင်းဝတ်တခုတည်းကိုဒီကနေ့ရဲတွေဝင်စီးခဲ့ကြပါတယ်။အဒီကယုံနေနေဝစ်စုံဝတ်ထားသူအများပြပါတဲ့ရဲတပ်ဖွဲ့ဝင်6000လောက်ဟာအေဝန်ဂေလိဘက်တစ်စ်အသင်းဝင်ခရီးရန်ကြောင်းဝင်တဲ့ကိုဝင်ရောက်ခဲ့ကြတာပါ။ယူဖျောင်အမ်ဟာအဲ့ဒီကြောင်းကိုပူးတွဲတည်ထောင်သူဖြစ်တယ်လို့ပဲဒီကရုရင်ကိုပိုင်ဆိုင်ပြီးတော့စီမံခန့်ခွဲလုပ်ကင်နေတဲ့ချုံဟဲချင်းရေကြောင်းကုမ္ပဏီကိုလဲပတ်လုပ်ဆောင်နေတဲ့မိသားစုရဲ့အကြီးအကဲဖြစ်ပါတယ်။တလနီဘာကြာတနိုင်ငံလုံးအနှံ့လိုက်ဖမ်းနေတာကိုရှောင်ရှားနေခဲ့တဲ့အသက်82နှစ်အရွယ်ယုံဖျောင်အန်ကိုအလွဲသုံးစားမှုပေါ်ဆောင်မှုအခွန်ရှောင်မှုဆွဲချက်တွေနဲ့အလို့ရှိနေတာဖြစ်ပါတယ်ရှင်။တခါပြီးခဲ့တဲ့လကထိုင်းနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်းဆောင်တွေကအဖမ်းဆီးတွေဆက်လုပ်နေတာဟာလူခွင့်ရေးနဲ့ပတ်သက်ပြီးတော့လူခွင့်ရေးဖွဲ့တွေကဒေါသထွက်နေပါတယ်။မီလာ22ရက်ဆီယာနာတင်ခဲ့ခြင်းကစပြီးတော့အခုထိအဖမ်းခံနေရတဲ့နိုင်ငံရေးသမားသတင်းသမားနဲ့တက်ကြွလှုပ်ရှားသူပေါင်း200ကျော်ကိုဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာဦးဆောင်တဲ့စစ်တပ်ကဖမ်းဆီးခဲ့တာပါ။အများပြားကိုပြန်လွတ်ခဲ့ပေမဲ့လို့တချို့ကဘယ်မှာတင်ထားတယ်ဆိုတာကိုဖွင့်မပြောဘဲမိသားစုဝင်တွေရှင်းတွေနဲ့တွေ့ဆုံခွင့်လည်းမပေးခဲ့ပါဘူးရှင်။တခါပိုင်ဆိုင်မှုအငင်းပွားနေတဲ့တာမင်မျိုးနဲ့မဟာတန်နိဒုက္ခဗုဒ္ဓသာသနာပြုကျောင်းတိုက်ကိုမင်းညပိုင်းမှာအနာပိုင်တွေကရဲတွေနဲ့ဝိုင်းပြီးတော့ကျောင်းကိုချိတ်ပစ်လိုက်တာနဲ့ပတ်သက်လို့သံတမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီနေ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audius Regis ဖြစ်ပါတယ်ရှင်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.